တောင်ကိုရီးယားသမ္မတယွန်ဆုယူကိုဖမ်းဆီးဖို့အတွက်ဝရမ်းထုတ်ပေးဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကတရားရုံးကိုတနင်္လာနေ့ကရှောက်ထားလိုက်ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ကိုရဲတပ်ဖွဲ့စစ်တပ်နဲ့အစိမ်းမြစ်တာဝန်ရှိသူများဆက်ရအကြက်ပြတ်ခြားစားမှုစုံစမ်းစစ်ဆေးရေးရုံး CIOHO တို့နဲ့ဖွဲ့စည်းထားပြီးဥဆောင်ဖွဲ့ CIOHO ကစိုးမြို့အနောက်ပိုင်းခရိုင်တရားရုံးမှာရှောက်ထားတာကိုအတည်ပြုပါတယ်။အနာလွဲသုံးစားပြုမှုနဲ့ပုံကမှုမြောင်းမြောက်ဆိုးတဲ့ပတ်သက်ပြီးသမ္မတကိုသူတို့ကမေးမြန်းကြင်ကြပေမဲ့သမ္မတရုံးကလက်မခံတာကြောင့်အခုလိုဖမ်းဆီးမိတ်တောက်ခံတာဖြစ်ပါတယ်။သမ္မတရှေ့တွင်ယွန်ကက်ကွန်းကတော့ဖမ်းဆီးမိတ်တောက်ခံတာကမခိုင်လုံတဲ့ပြင်အကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးရေးရုံးအနေနဲ့ပုံကမှုမြောင်းမြောက်ကင်တွယ်ဖို့ဥပဒေကြောင်းအရလုပ်ပိုင်ခွင့်မရှိပါဘူးလို့ပြောပါတယ်။သူ့ရဲ့ကောင်းကွက်လောက်ကိုအဲ့ဒီတရားရုံးကိုပဲသူကတွင်းလိုက်ပါတယ်။သမ္မတမှာရာဇဝတ်ကြောင်းအရတရားစွဲဆိုခံရခြင်းကကင်းလွတ်ခွင့်ရှိပေမဲ့တဘုံထမှုဓမ္မမှုနိုင်ငံတော်ပုံပန်မှုအထီတော်ကင်းလွတ်ခွင့်ကပေးမထားပါဘူး။အမျိုးသားလွတ်တော်ကဒီဇင်ဘာ14မှာတပ္ပရကိုဆွတ်ဆွဲပြစ်တင်ခဲ့ပြီးတပ္ပရရုံးရဲ့ကာကြမဟာအခုခါမှာဖွဲ့စည်းပုံခုံရုံးပေါ်မူတည်နေပါတယ်။